ကိုဗစ်တတိယလိုင်းဒဏ်ကိုနှစ်လကျော်ကြာရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာယောဂါဘိုးကူးဆက်သူနဲ့သေဆုံးသူအရေအတွက်ဟာအခုချိန်ထိရောကြမသွားသေးပါဘူး။ကျမ၏ဝန်ကြီးဌာနကဒီကနေ့ည၈နာရီမှာထုတ်ပြန်တဲ့စာရင်းအရလွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲဆန်းသတ်မှုပေါင်း 12,192 ဦးကိုစစ်ဆေးခဲ့တာမှာ 3,612 ဦးမှာယောဂါဘိုးကူးဆက်နေတာတွေ့ရှိရကြောင်းဖော်ပြထားပါတယ်။ဒါအပြင်လွန်ခဲ့တဲ့24နာရီအတွင်းမှာပဲသေဆုံးသူ238ဦးရှိကြောင်းလည်းဖော်ပြထားပါတယ်။ဒါပေမဲ့အပြင်မှာအမှန်တကယ်ယောဂဘုတ်ကူးဆက်သူနဲ့သေဆုံးသူအရေအတွက်ဟာကျမ၏ဌာနကထုတ်ပြန်နေတာတဲ့အများကြီးပိုများနိုင်ကြောင်းကျမ၏ပညာရှင်တွေနဲ့ပရဟိတအဖွဲ့တွေကပြောပါတယ်။ဒီတော့တွင်စစ်ကောင်စီကတရုတ်နိုင်ငံကဝယ်ထားတဲ့ကိုဗစ်ကာကွယ်ဆေးတွေကတသန်းမနစ်ဩဂုတ်လ10ရက်နေ့မှာမြန်မာနိုင်ငံကိုရောက်လာကြောင်းနိုင်ငံပိုင်သတင်းဌာနတွေကတစင်ကြေညာခဲ့ပါတယ်။စစ်ကောင်စီကတရုတ်နိုင်ငံကနေ Sinopharm နဲ့ Sinovac ကုမ္ပဏီတို့ကကိုဗစ် -19 ကာကွယ်ဆေးနှစ်သန်းစီမာယူထားတဲ့အထက်ကတသန်းရောက်လာတာလို့ဆိုပါတယ်။လလောဆယ်တရုတ်ဆေးကုမ္ပဏီကထုတ်တဲ့ကာကွယ်ဆေးနှစ်တန်းရောက်ရှိနေပြီဖြစ်ကြောင်းဘိုကူးဆက်ယောဂတိုက်ဖျက်ရေးဌာနညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကသူမရဲ့ Facebook စာမျက်နှာမှာရေးသားထားပါတယ်။တရုတ်နိုင်ငံကထုတ်တဲ့ COVID ကာကွယ်ဆေးနှမျိုးစလုံးဟာ WHO ကအရေးပေါ်အသုံးပြုခွင့်ပေးထားတဲ့ကာကွယ်ဆေးတွေဖြစ်ပြီးအသက်18နှစ်နဲ့အထက်ရှိသူတွေကိုထိုးခွင့်ရှိတယ်လို့ဆိုပါတယ်ခင်ဗျာ။